အရှေ့တောင်အာရှနိုင်ငံတွေအတွင်းပင်လယ်နဲ့ငါးဖက်လုံငန်းမှာလုတ်ကင်သူတွေရဲ့အခွင့်အရေးကိုအကအကွယ်ပေးနိုင်ဖို့နိုင်ငံတကာအလုံသမားအခွင့်အရေးအဖွဲ့အစည်းကတာဝန်ရှိသူတွေအစိုးရအရာရှိတွေနှစ်ရက်ကြာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအစည်းအဝေးကျင်းပကြပါတယ်။မြန်မာနိုင်ငံကအလုံသမားတွေအရေးကိစ္စလဲအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းဆွေးနွေးကြပါတယ်။ ILO အလုံသမားအဖွဲ့ချုပ်ကြီးကကမကထလုတ်ကျင်းပတဲ့ညီလာခံဖြစ်ပြီးမြန်မာနိုင်ငံအတွင်းစီးပွားရေးအကျပ်အတည်းနဲ့အလုံကိုင်းရှားပါမှုကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်လာတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလုံသမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ကူညီထောက်ပံ့ပေးဖို့တင်ပြခွင့်ရတဲ့အကြောင်းထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED Director ဦးထူးချစ်က VOE ကိုပြောပါရယ်။ဘာလီကျွန်းမှာရောက်နေတဲ့ဦးထူးချစ်ကို VOE မြန်မာပိုင်းအစီအစဉ်ကဦးသိန်းထိုင်ဦးက Zoom ကနေဆက်သွဲမေးမြန်းထားပါရရှင
်။ကုတူချစ်တို့ဒီဘာလီကျွန်းမှာကျင်းပတဲ့ညီလာခံအကြောင်းနည်းနည်းလေးပြောပြပေးပ
ါဦး။အဓိကတော့ကျွန်တော်တို့ဖိတ်တာတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ထဲမှာပေါ့နော်ကျွန်တော်တို့ဒီအင်ဒိုနီးရှားနိုင်ငံဘတ်တန်ကျွန်းမှာကျွန်တော်တို့မြန်မာရွှေ့ပြောင်းငါးဖန်လောက်သား10ရောက်ပေါ့နော်လူကုန်ကူးခံရတယ်။ဟိုတစ်နှစ်ကျော်လူကုန်ကူးခံရတဲ့အချိန်မှာလစာလည်းမရဘူးပေါ့နော်။အဲ့ဒါကိုကျွန်တော်တို့အနေနဲ့အဲ့ဒီ10ရောက်ကိုမြန်မာပြည်ကိုဟိုပြန်ပြီးတော့ရောက်အောင်လုပ်ပြီးတော့အဲ့ဒီသူတို့လူကုန်ကူးတဲ့အလို့သမားဟိုအလို့အကန့်ရှာဖွေရေး agency တွေကိုလက်ရှိတရားဆွဲထားတဲ့ကိစ္စတွေအဲ့ဒါတွေလည်းကျွန်တော်တို့လာဆွေးနွေးပါတယ်။နောက်အဓိကတော့သူတို့အနေနဲ့ဟိုဟိုပါဘောနော်ဒီကျွန်တော်တို့ဆွေးနွေးဖြစ်တာကတော့ကျွန်တော်နိုင်ငံတကာအစိုးရဖွဲ့တွေရဲ့ရပ်ဖွဲ့ဖွဲ့စည်းတွေရဲ့ကျွန်တော်တို့ဒီအလှူရှင်တွေရဲ့ပေါ့နော်နောက်ပြီးတော့ဒီလုပ်ငန်းရှင်ဖွဲ့စည်းတွေရဲ့ဟိုစနစ်တကျပူးပေါင်းဆောင်ရွက်ပြီးတော့လူကုန်ကူးမှုပေါ့နော်ဥစားဒီရော့ပါသွားအောင်လုပ်မယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။တော့လိုအပ်တဲ့ကျွန်တော်တို့အကူအညီထောက်ပံ့နေလဲဟိုကျွန်တော်တို့ဆောင်ရွက်မယ်ဆိုတာမျိုးတွေတော့ကျွန်တော်သိရပါတယ
်ဒီအင်ဒိုနီးရှားမှာငါးဖက်လူသားတွေအပြင်ကျန်တဲ့ဒီထိုင်းမြန်မာနယ်စပ်မှာဟိုနောက်ထပ်ထွက်လာတဲ့သူတွေပေါ်မှာရောဘယ်လိုဟန်တားမှုမျိုးတွေထုတ်သွားဖို့စီစဉ်ထားပါသလဲနောက်ပြီးတော့နိုင်ငံတကာအနေနဲ့ရောဘယ်လိုပူးပေါင်းဆောင်ရွက်မယ်လို့ဂရီကုတ်တွေပြေးတာမျိုးတွေရှိပါလား
ဟိုနိုင်ငံတကာတွေကတော့လက်ရှိကျွန်တော်တို့ရှေ့ပြောင်းလို့သမားတွေရဲ့အခြေအနေကိုကျွန်တော်တို့ဟိုစိုးရိမ်နေပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းဒီမှာဟိုကျွန်တော်တင်ပြတဲ့အစီအစဉ်ခံစားရည်ကျွန်တော်ထိုင်းမြန်မာနယ်စပ်မှာနေစဉ်နဲ့အမျှလူထောင်နဲ့တောင်းနဲ့ဝင်လာတာယူနောက်တစ်ခုကကျွန်တော်တို့ဒီဟိုနေ့တိုင်းဒီဟိုတရားမဝင်ဝင်လာလို့ဖမ်းခံရတဲ့အလို့သမားတွေဟိုကျွန်တော်တို့ဒီထိုင်းကျွန်တော်လောက်ဝကအချုပ်ထောင်တွေထဲမှာဟိုလူဦးရေတွေများနေပြီးတော့ပေါ့မြန်မာပြည်ဘက်ကဟိုပြန်ပို့ဖို့အခက်အခဲဖြစ်နေတဲ့ကိစ္စတွေဒါတွေကျွန်တော်တို့ဟိုတင်ပြဖြစ်ပါတယ်ဒါောလည်းသူတို့အခုတက်တဲ့ထဲမှာလည်းကျွန်တော်ထိုင်းဆိုကကိုယ်စားလှယ်တွေလည်းပါပါတယ်သူတို့အနေနဲ့ကလည်းဟိုဘလို့ဖြစ်ရှင်းပေးနေတယ်ဘလို့ပူပေါင်းဆောင်ရွက်မယ်ဆိုတာမျိုးတွေတော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတ
ယ်။ဟုတ်ထိုင်းမြန်မာနယ်စပ်မှာခုစစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံထွက်လာတဲ့လူသမားတွေအခြေအနေလူကုန်ကူးမှုနဲ့ပတ်သက်လို့ကုထုချစ်တို့ဘာတွေလေ့လာထားဘာတွေလေ့လာတွေ့ရှိထားပါလဲခင
်ဗျ။ကျွန်တော်တို့အနေနဲ့ပေါ့နော်နေ့စဉ်နဲ့အမျှဒီလူကုန်ကူးခံရတဲ့လူတွေလူကုန်ကူးခံရမယ်လို့ဟိုခံရနိုင်တဲ့ထင်ရတဲ့အချက်လက်တွေပေါ့။ရှုကြလဲလူကုန်ကူးတာနဲ့ကျွန်တော်လူမောင်ခိုးနဲ့ကနည်းနည်းလေးဆက်ဆက်နေတော့လူကုန်ကူးခံရတယ်ဆိုတာလဲကျွန်တော်တို့ပြောဖို့တော့နည်းနည်းတော့ခက်တယ်ဒါပေမဲ့နေ့စဉ်နဲ့အမျှဆိုသလိုပဲကျွန်တော်တို့ဆက်သွယ်အကူအညီတောင်းတာမျိုးတွေကြုံရပါတယ်အချို့ပြဿနာကကျွန်တော်ထိုင်းနိုင်ငံတခုတည်းမဟုတ်ဘူးကျွန်တော်ထိုင်းနိုင်ငံနဲ့ကျွန်တော်တို့မလေးရှားနိုင်ငံကိုလည်းတွားပြီးတော့တွားတဲ့ရွှေပြောင်းလို့ဒီမားရယ်လည်းအများကြီးတွေးရတယ်အဓိကတော့မလေးရှားနေဆက်ဒီမှာနဲ့ကျွန်တော်ထိုင်းနိုင်ငံတောင်ပိုင်းနေတော့အဓိကအဖြစ်ကျွန်တော်တို့ဒီပင်လယ်ငါးဖက်လုပ်ငန်းတွေဟိုများနေတာမျိုးတော့ကျွန်တော်ပို့တွေးရပါတယ်
အဲ့တော့ဒီစီဝေးရနေပြီးတော့ဘာတွေမျှော်လင့်နိုင်မလဲခင်ဗျ။ဘာတွေဆုံးဖြတ်ချက်တွေချပါလို့လဲ။မြန်မာနိုင်ငံနဲ့ပတ်သက်လို့ရတော့ဘာတွေမျှော်လင့်နိုင်မလဲ
။ဟောအဓိကတော့ပေါ့နော်သူတို့လည်းပြောရတော့ရှင်းပါတယ်မျှော်လင့်မှုမျှော်လင့်နိုင်တယ်ဆိုတာကတော့ဒီမြန်မာပြည်ရဲ့လက်ရှိနိုင်ငံရဲ့အခြေအနေရယ်မြန်မာနိုင်ငံထဲမှာအလုတ်ကန်ရှားပါမှုတွေနောက်တစ်ခုကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ကမြန်မာပြည်ပြည်ကထွက်သွားတော့ကျွန်တော်ပြည်ရင်းမှာလည်းကျွန်တော်တို့အလုတ်ကန်ရှားပါမှုနောက်ပြီးတော့ဒီလောက်ခလာစာတွေကနည်းတာရယ်နောက်ပြီးတော့အလုတ်သမားခွင့်ရေးတွေကလည်းနေတော့မယ်ဆိုတော့ဘာပဲဖြစ်ဖြစ်ရှစ်ပြောင်းလို့သမားတွေကဟိုနီးစပ်ရနိုင်ငံတွေအဓိကလာမယ်အဲ့ဒီတွေ့တော့သူတို့အနေနဲ့ဟိုပြင်ဆင်ထားမှုတွေရှိတယ်တက်နိုင်တဲ့ဘက်ကလို့သမားခွင့်ရေးကိစ္စတွေကိုဆောင်ရွက်ဖို့ကျွန်တော်တို့တခြားအလှရှင်တွေကိုလည်းသူတို့ဟိုလှုံ့ဆော်နေတာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ
်ဒီကျေးဇူးပဲဘာလီကျွန်းဒီနေစိတ်မှာကျွန်တော်တို့လှမ်းပြီးတော့ Zoom ကနေဆက်သွယ်မေးတော့ပါ
ပင်လယ်နဲ့ငါးဖက်လုံသားတွေကာကွယ်ပေးရေးဘာလီကျွန်းအစည်းအဝေးပွဲမှာမြန်မာအရေးတင်ပြခဲ့တာနဲ့ပတ်သက်ပြီးဦးသိန်းထိုင်ဦးကမေးမြန်းထားတာပါ